မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲပေါ်နိုင်ငံတကာရဲ့တုံ့ပြန်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာပါလီမန်အမတ်များအဖွဲ့ IPI ကမြန်မာရေးအစီရင်ခံစာကိုမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒင်အဗ်ဒူလာစီလာမယ့်တနင်္လာနေ့ပေးရမယ်အကြောင်းကော်မတီအဖွဲ့ဝင်တဦးက VOA ကိုပြောဆိုပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးအစီအစဉ်ပြင်ပမှာမလေးရှားနိုင်ငံသားရဲ့ဝန်ကြီးကိုအစီရင်ခံစာပေးရမှာဖြစ်ပါတယ်။အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာနိုင်ငံအရေးပိုပြီးဆောင်ရွက်ဖို့တိုက်တွန်းတဲ့အကြောင်းသတင်းတွေမှာဖော်ပြပေးမယ်။အစီရင်ခံစာပါအကြောင်းအရာတွေကိုတော့အသေးစိတ်ပေါ်ပြမထားပါဘူး IPI ဟာအာရှဥရောပနဲ့အမေရိကတိုက်စတဲ့နိုင်ငံ9နိုင်ငံလွတ်တော်အမတ်တွေပူးပေါင်းဖွဲ့စည်းထားတာပါစစ်တပ်ကအာဏာသိမ်းပြီးမြန်မာနိုင်ငံအတွင်းပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရင်းနဲ့အာဆီယံရဲ့အခမ်းအနားကိုတုံ့ပြန်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သုံးသပ်ချက်တွေကိုစုဆောင်းနေတဲ့အဖွဲ့ဖြစ်ပါတယ်ဥရောပပါလီမန်ဒုတိယဥက္ကဋ္ဌပါလီမန်အမတ် Hyde the Hotala ဦးဆောင်ပြီးအမေရိကအောက်လွတ်တော်အမတ်in ha umaru အပြင်ထိုင်းမလေးရှားအင်ဒိုနီးရှားတောင်အာဖရိကနဲ့ဂမ်ဘီယာနိုင်ငံကလွှတ်တော်အမတ်တွေပါဝင်ကြပါတယ်